တတန်လျော့မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိသိမ်းထားတာနဲ့ပတ်သက်ပြီးတော့ဆွဲချက်တွေမှာသူအပြစ်မရှိဘူးဆိုပြီးတော့သမ္မတဟောင်းဒေါ်နယ်ထရန့်ကတရားရုံးမှာလည်းထွက်ဆိုပါရယ်သမ္မတတာဝန်ကုန်ဆုံးပြီးတဲ့နောက်လျှို့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမှန်မှန်ကန်ကန်မထိသိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်38ခုနဲ့ဂျူရီအဖွဲ့ကဆွဲလွှတ်ထားတဲ့အပေါ်မှာဖလော်ရီဒါပြည်နယ်မိုင်းမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာလည်းထွက်ဆိုသွားတာပါသမ္မတဟောင်းထရန့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးအနီးတစ်ဝိုက်မှာလုံခြုံရေးတွေထူးထက်ထက်ချထားသလိုပဲသူ့ကိုထောက်ခံသူရာဂနာလဲတရားရုံးပြင်ပမှာစုဝေးခဲ့ကြပါတယ်။တရားရုံးကိုလာရောက်ထွက်ဆိုမဲ့နေ့မှာသူ့ကိုထောက်ခံသူတွေစုဝေးကြဖို့ဆိုပြီးတော့ဒေါ်နယ်ထရန့်ကလှုပ်ဆော်ပြောခဲ့ပေမဲ့လူစုလူဝေးနဲ့အကြမ်းဖက်မှုတွေဖြစ်မလားဆိုပြီးတော့စိုးရိမ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအင်္ဂါနေ့ဒီတရားရုံးကြားနာမှုကတော့ချောမုံဝေးပြီးဆုံးခဲ့ပါတယ်။သူ့ပေါ်ဆွဲချက်38ခုလုံးမှာအပြစ်မရှိဘူးလို့ဖရယ်တရားသူကြီးဂျိုနာသန်ဂုတ်မန်ရှိမှောက်မှာသမ္မတဟောင်းထရန့်ကထွက်ဆိုပါတယ်။ဆမ်မင်းက49မိနစ်ပါတဲ့ဆွဲချက်ဒီထဲမှာတော့သမ္မတထရန့်က2021ခုနှစ်ဇန်နဝါရီလအင်ဗီရိုကထွက်သွားပြီးတဲ့နောက်ထိတ်တန့်ညှို့ဝှက်မှတ်တမ်းပေါင်းရာဂဏန်းကိုမာလာကူသူ့ရဲ့စိုင်ကိုယူဆောင်သွားတယ်ဆိုပြီးဆွဆွဲထားပါတယ်။ဒီအရေးမှတ်တမ်းဒီထဲမှာအမေရိကန်ရဲ့နျူကလ িয়ার စီစဉ်တွေအမေရိကန်ရဲ့မဟာမိတ်တွေရဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါတယ်လို့ဆွဲချက်စာထဲမှာဖော်ပြပါတယ်။ဒါရီယာအမေရိကန်ပြည်တော်စုရဲ့လုံခြုံရေးကိုပါချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။အခုညပိုင်းမှာတော့နယူးဂျာစီမှာရှိတဲ့တူပိုင်ဂေါ့ဖ်ကလပ်မှာသူ့ထောက်ခံသူတချို့ကိုသမ္မတဟောင်းထရန့်မိကုန်းပြုတ်ဖို့ရှိတယ်လို့သိရှိရပါတယ်ခင်ဗျာ။